ရခိုင်မင်းနိုင်ငံနဲ့ပြန်ဖွဲ့မေးဖို့ဆန္ဒပြတောင်းဆိုခဲ့တဲ့ရခိုင်ပြည်ကျောင်းသားတမကအဖွဲ့ဝင်၃ကိုဒီကနေ့ပဲတဘာဝပေးရနေတဲ့ဆန်ရစီမံခန့်ခွဲမှုဥပဒေနဲ့တရားစွဲဆိုလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါမနေ့ကစတိမာကိုရဲနေကရခိုင်ပြည်နယ်မြို့တော်ခမ်းမရှိမှာဆန္ဒထုတ်ဖော်ခဲ့တဲ့ရခိုင်ပြည်ကျောင်းသားတမကအဖွဲ့ဝင်၃ဖြစ်တဲ့ကိုကျ ိုတရားရုံးမှာတဘာဝဘေးအနေဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ်။သူတို့သုံးကရခိုင်ပြည်မှာအင်တာနက် 4G စနစ်ပြန်ဖွင့်ပေးဖို့နဲ့လက်ရှိ NLD အစိုးရကိုအယုံကြည်မရှိတဲ့အတွက်ဆန္ဒထုတ်ဖော်ခဲ့ကြတာလို့ပြောထားပါတယ်။ဒီကနေ့တရားစွဲဆိုလိုက်တဲ့အခြေအနေနဲ့ပတ်သက်လို့ရခိုင်ပြည်နယ်တောင်သာတမကရဲ့တန်တမန်ဆက်ဆံရေးတာဝန်ခံကိုတော်စင်ထွန်းကတော့
ဟုတ်တယ်လာလာကျွန်တော်တို့နောက်ဆုံးတည်တာရတာကျွန်တော်တို့ဒီပုံမှန်နဲ့ဆန်းတာပေါ့တဘွားဘေးရန်ကြီးဆန်းတာဥပဒေနဲ့ပဲဆက်ဆက်တင်ထားရလို့တည်ရတော့ဗျ။တရားရုံးကနေရှုပ်ရရင်မဲ့နှစ်ပတ်ယူသွားရဗျ။အော်အဲ့ဒါကတော့ကျွန်တော်တို့တရားရုံးကနေတည်ရတာပါဗျ။ကျွန်တော်တို့ဒီကျွန်တော်တို့ဂျာမန်တရားမရှိမှခုပြီးရှိနေတော့မှာဗျ
။ဒီကနေ့မနက်ပိုင်းမှာတော့ရခိုင်ပြည်နယ်ကျောင်းသားတမကအဖွဲ့ဝင်တွေဟာဖမ်းဆီးခံထားသူ၃ကိုတွေ့ခွင့်ရဖို့အတွက်အမှတ်၁ရေစကန်ရှိမှစောင့်ဆိုင်နေပေမဲ့တွေ့ခွင့်မရခဲ့ပါဘူး။ဖမ်းဆီးခံရသူတွေနဲ့ကိစ္စကိုဖြေရှင်းပေးဖို့ရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ဆုံခွင့်ရဖို့လဲကြိုးစားနေကြပါတယ်။ရခိုင်ပြည်နယ်ပြည်မန္တလေးမြို့မှာလည်းဒီမနက်ငယ်လုံးဆိုင်ရာကျောင်းသားတမကအဖွဲ့ဝင်တွေကမန္တလေး84-32လမ်းကနေဈေးကျွနိုင်စဉ်အထိချိန်တက်လမ်းလျှောက်ပြီးရခိုင်ပြည်မှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့စန့်ကျင်ကန့်ကွက်ကြောင်းဆန္ဒပြခဲ့ကြပါတယ်။ဆန္ဒထုတ်ပေါ်ရတဲ့ပတ်သက်လို့ဒီမနက်ငယ်လုံးဆိုင်ရာကျောင်းသားတမကအဖွဲ့ဝင်တူဖြစ်တဲ့ကိုကျော်တီဟရဲကျော်က
ဒါကဒီတော့ကဒီလိုစောင့်တာနဲ့ကျွန်တော်တို့ကတားရဲ့ဒီကြောင်ဘာသာပြန်ပွဲချုပ်နေတဲ့ကတားရဲ့ရဲ့ဒီကြောင်ဟိုဟိုချက်ကြတာဖြစ်ပါတယ်။ကျွန်တော်သိရတော့အဓိကတော့ဒီလက်ရှိရခိုင်မာကဒီစစ်ဘေးရောကျွန်တော်စစ်ဘေးရောရင်ဆိုင်နေတာဖြစ်တယ်။အဲဒီကာလမှာဒီဟိုဟာစက်ကနေပြီးတော့လက်ရှိစစ်ဘေးကာလအကြောင်းပြုပြီးတော့ကျွန်တော်တို့ဒီရခိုင်ဒေသရှင်လူတွေကိုစီးနှင်းမှုတွေလုပ်နေတယ်။အဲပြီးတော့ကျေးရွာတွေကကျွန်တော်တို့ဒီစမ်းမတ်မိကျူတာတွေဖြစ်နေပေါ့။အဲ့ဒီကာလတွေကျွန်တော်တို့ကပြည်ထောင်စုကောက်ွက်ထုတ်ထားတယ်။အဲပြီးတော့ဒီရခိုင်ဒေသကလူတွေနဲ့ကျွန်တော်တို့ဒီတောင်သားတွေကတိုင်းတိုင်းတွေလုံးတောင်သားတွေကအတသားနဲ့ပြည်ထောင်ပြကြနေတယ်ဆိုကျွန်တော်ကရှင်းပြလောရတာဖြစ်ပါတယ်။
ရခိုင်ပြည်နယ်မှာတော့တိုက်ပွဲတွေကဆက်ဖြစ်နေသေးရှိပြီးဒီတရင်မှတ်ထဲမှာပဲရေပုံမြို့မှာလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့ကျောင်းဆရာမတူခလေးနှစ်ဦးနဲ့အမျိုးသားစုတေဆုံးခဲ့ပါသေးတယ်ခင်ဗျာကျွန်တော်ထောင်ခံပါ